စစ်ဆိုးရလက်ထက်ကရေးဆွဲခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့အခုရပ်ပိုင်းနေအတွင်းမြန်မာနိုင်ငံဒေသအတော်များများမှာကန့်ကွက်ဆန္ဒဖော်ထုတ်မှုတွေနေ့စဉ်နဲ့အမျှရှိနေပါတယ်ဖွဲ့စည်းပုံပြင်ဆင်ပေးဖို့အဓိကတောင်းဆိုနေတဲ့သူတွေကတော့အထက်အခံဒီမိုကရေစီအင်အားစုနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့လိုလားတဲ့ပြည်သူတွေဖြစ်တယ်လို့ဆန္ဒထုတ်ဖော်မှုပိုင်းမှာပါဝင်တဲ့ခေါင်းဆောင်တွေကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာဖြစ်ပါတယ်ရှင
်တိဆွဲလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒထုတ်ဖော်ဝဲတွေအခုရက်ပိုင်းအတွင်းမြန်မာနိုင်ငံဒေသတော်တော်များများပို့ပြီးရှိလာနေပါတယ်ဒီနေ့ဆိုရင်စကိုင်းတိုင်းဒေသကြီးဗမောက်မြို့နယ်မှာမနေ့အစောပိုင်းတုန်းကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကခက်ခဲဖြစ်အောင်လုပ်ထားတဲ့ပုံမှန်436နဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်မရအောင်တားဆီးထားရရောက်နေတဲ့ပုံမှန်59ကာကြီးနဲ့စာလုံးတွေကိုပြင်ဆင်ပေးဖို့ဆန္ဒထုတ်ဖော်သူတွေကတောင်းဆိုခဲ့တယ်လို့ဆန္ဒထုတ်ဖော်မှာပါဝင်ခဲ့တဲ့ဗမောက်ဒေသခံဦးညွန့်လင်က VOA ကိုပြောပါတယ်
မနေ့ဆက်တရတို့ကျွန်တော်စထွက်တယ်လို့နော်ဗမောက်အနောက်ဘက်ရက်ကွက်ပေါ့မြို့ဆိုအနေနဲ့စထွက်ပါတယ်။ပြည်ငါးကျော်ပါပါတယ်ခင်ဗျ။ကျူးကျော်တာနေကျူးကျော်ကြတယ်နော်ဟာဗနိုင်းပူစာတွေပါတယ်ဗျာနော်အဲနှစ်ခေါက်ကြည့်ဖွဲ့စည်းဖို့အခြေအောင်တွေပြင်ဆင်ပေးဖို့အဓိကပါနော်အဲအနောက်နဲ့ရှိတဲ့သူတမိုင်ခွဲတော့ဝေးတယ်ဗျာအဲလမ်းကြောင်းနဲ့ချစ်တယ်ဒီမှာကျွန်တော်တို့အဲဒီမောက်အခြေအားဖျားစီရီဆုံးမှာကျွန်တော်တို့သူကစခန်းတင်တော့ပါတယ်နော်အောင်မြင်တော့အလုံးပြီးဆုံးပြီးဆုံးတော့ပါတယ်အဲကျွန်တော်တို့အဓိကတော့အငယ်ဒီပေါ့နော်အဲ့ဒီရေကျွန်တော်တို့ဟာစာပေလူငယ်ဖွဲ့စည်းတွေပါပါတယ်လူလူအားပေးမှုထောက်ခံမှုတော့တော်တော်လေးရထားတဲ့ခါကျကျွန်တော်တို့အောင်မြင်မယ်လို့2008ဖွဲ့စည်းကိုဖွဲ့စည်းဖွဲ့သူ့ကိုပြင်ဆင်တဲ့ခါအောင်မြင်မယ်လို့ယူဆပါတယ်ခင်ဗျ
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တောင်းဆိုမှုတွေဟာလက်တလောမြန်မာနိုင်ငံတကာတရားမှာဒေတာတော်များများခက်ဆစ်စိတ်တွေ့လာရပါတယ်အခုလိုဆန္ဒထုတ်ဖို့ဝဲတွေကိုဘယ်ဖွဲ့စည်းကဦးစီးလှုပ်ဆောင်တယ်ဆိုတာမျိုးမဟုတ်ပဲ NLD ပါတီကိုထောက်ခံသူတွေ88မျိုးသက်ညီညာရေးနဲ့ပုံနေလူမှုဖွဲ့စည်းကသူတွေနဲ့ပြည်သူတွေဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်တိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့88မျိုးသက်ကျန်သောခေါင်းဆောင်တွေအကြား2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တွဲဆုံဆွေးနွေးခဲ့ပြီးမှဖွဲ့စည်းပုံပြင်ဆင်နိုင်ရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားထုတ်ပြန်ချက်တွေကို NLD နဲ့88မျိုးသက်ကျန်သောတွေကထုတ်ပြန်ခဲ့ပါလေ။နယ်တော်ရန်ကုန်ပါဝင်နယ်မြို့တွေမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အားစိုက်တောင်းဆိုနေကြတဲ့စနားထုတ်ဖော်ပွဲနဲ့ပတ်သက်ပြီးတော့88မျိုးသက်ကျန်သောခေါင်းဆောင်တူဖြစ်တဲ့ကိုချင်မီက VOA ကိုအခုလိုပြောပါလေ
။အခုတော့ဒါ436ကိုဒါပြောပြပြန်ထိုးတဲ့ကိုမြို့သားတော်မရှိဘဲချုပ်ပေါ့ ADA ကတော့ပြင်ချင်ချက်ထွက်ပြီးအဲ့နောက်ပိုင်းမှာလာတာဒီလိုဆောင်ရမှုတွေပို့ပြီးတော့များလာတဲ့အချိန်ပေါ့ဒါလည်းဒါဒီမိုကရေစီခွင့်ရေးပါဒါလည်းအဲ့တော့ဒါဟိုကျွန်တော်ဟိုပြင်ရချက်တက်မှာလည်းပါလာပဲနော်အဲ့ဒီဒီရမြတ်တမှုပေါင်းတွင်ရနေပြီးတော့ဒါညီညာသောနည်းလမ်းနဲ့ဒါကျွန်တော်မူပါနော်နောက်ပြီးတော့ကျွန်တော်မျိုးသားပြောင်းလဲပြင်ရရင်လည်းဥပဒေစိုးမိုးရတော့ကျွန်တော်မျက်ချိမပြတ်ပဲနဲ့ကျွန်တော်တော့မယ်ဆိုတော့ကျွန်တော်ရှင်းရှင်းလေးကျွန်တော်ပြောထားလိုက်တာနော်အဲ့တော့ကျွန်တော်တို့ဒီမိုကရေစီပေါင်းတွင်ရနေပြီးတော့ပြင်တောင်းလဲနိုင်ရေးအတွက်ကိုအင်းရောင်းနီလာနဲ့နီလာမောင်စုံနဲ့သူကြိုးစားပါတဲ့ကြိုးစားမှုတွေကတခုပေါ့နော
်မတ်လ23ရက်နေ့တနင်္ဂနွေနေ့ကရန်ကုန်မြို့ဗဟန်းမြို့နယ်ကြီးမားမြို့နယ်ဒေါ်ဘုံမြို့နယ်ညောင်းကလာပါမြို့နယ်တွေမှာဆန္ဒထုတ်ဖော်ခဲ့သလိုမန္တလေးမုံရွာပြင်ဦးလွင်ဒီပဲရင်ကလေးမြို့နယ်တွေမှာလည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒထုတ်ဖော်ပွဲတွေရှိခဲ့ပါတယ်မတ်လ24ရက်နေ့ကတော့မော်လမြိုင်ကျွန်းမြို့နယ်မှာဆန္ဒထုတ်ဖော်မှုတွေရှိခဲ့ပါတယ်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းမကြာခင်ရက်ကပဲ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မိုးကုတ်မြို့မှာဟောပြောပွဲတရကျင်းပခဲ့ပါတယ်2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့အတန်တွေတောက်လျှောက်ထွက်ပေါ်လာတာဟာလွတ်တော်ရင်းစူးစမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေပေါ်မှာတစုံတရာအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ရှုမြင်တဲ့အကြောင်းပြည်သူတော်ကိုယ်စားလှယ်ဥပဒေသန်းကပြောပါတယ
်လွတ်တော်ကိုယ်စားလှယ်တွေကနော်ကိုယ်ပါတီအကျိုးချက်ဒီနိုင်ငံရေးကြီးမားချက်တွေကိုပေးဆယ်ပြီးတော့ကျွန်တော်တို့ပြည်သူတွေရဲ့ဆန္ဒအရဒါဖွဲ့စည်းပုံကအမှန်တကယ်ပြင်သစ်နေဆိုတဲ့ဥစ္စာတွေကိုပြင်ပေးဖို့ဒီစိတ်ကောင်းစင်နာကောင်းရောက်အောင်တော့ဒီပြည်သူရဲ့ပေါ်ပြချက်တွေကဒီတခုတော့ပို့ဆောင်ပေးနိုင်မယ်လို့ကျွန်တော်ယူဆတယ်။
တမရဦးသိန်းစိန်ကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုဥပဒေပေါင်းတွင်းကပြင်ဆင်ဖို့လိုလားတယ်ဆိုပြီးတော့မက်စလာအတွက်ပြည်သူကိုပြောကြားတဲ့မင်ကုန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။ပြောင်းလွှတ်တော်မှာဖွဲ့စည်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအကောင်အထည်ပုံမဲ့ကော်မတီအနေနဲ့2005ရွေးကောက်ပွဲမတိုင်ခင်6လအလိုမှာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရေးလှုပ်ဆောင်မှာဆိုပြီးတော့ပြောင်းလွှတ်တော်နိုင်ငံကဥွှေမန်းကလည်းတဝန်လွှာပေးပို့ထားပါတယ်ခင်ဗျာ။